မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်းဟာထောင်ကနေလွတ်မြေရပြီးသုံးရက်အကြာဩဂုတ်လ19ရက်ကဆာကူရာဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်ကိုဖေမောင်စိန်းရဲ့ဇာပနာကိုတော့ဩဂုတ်လ21ရက်မနေ့17နာရီရန်ကုန်မြို့ရေဝေးသုတ်တန်ခန့်မတင်မှာကျင်းပမယ်လို့စနီးဖြစ်သူဒေါခင်ဆွတ်ဆူထေးက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်
မတန်ရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်ဟာ2023ခုနှစ်စစ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းຫນွေဦးတော်လိုက်ရဲ့ကာလတခြားမတန်ရုပ်ရှင်ပညာနဲ့အကြမ်းမဖက်အာဏာဖီဆိုင်ရေးမှာပူပေါင်းပါဝင်လှုပ်ရှားခဲ့သူဖြစ်ပါတယ်။2022ခုနှစ်မေလ28ရက်နေ့မှာတော့တရားပြည်နယ်လွှဲကော်မြို့မှာဖမ်းဆီးခံခဲ့ရပြီးမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ခွန်တင်နဲ့ထောင်သုံးနှစ်ချမှတ်ခံခဲ့ရပါတယ်။ထိုကအချင်းထောင်တွင်ရှိစဉ်တီဘီယောဂါကူးစက်ခံရပြီးကျန်းမာရေးဆိုးဝါးလာခဲ့ပါတယ်။ခါယိုတီဘီယောဂါကြောင့်အောက်ပိုင်းမလုံနိုင်တဲ့အခြေဖြစ်ခဲ့တယ်လို့မိသားစုဝင်ကပြောပါတယ်။မိသားစုရဲ့တောင်းဆိုမှုကြောင့်သူ့ကိုကရင်နီပြည်နယ်ထိုကအချင်းထောင်ကနေပြီးခဲ့တဲ့ဇူလိုင်လတည်းအင်းစိန်အချင်းထောင်ကိုပြောင်းရွှေ့ခဲ့တာလို့စနီးဖြစ်သူဒေါခင်စုစုထေးက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ16ရက်နေ့ကထောင်ကလွှတ်မရခဲ့ပြီးတဲ့နောက်အင်းစိန်ဆေးရုံကနေဆာကူရာဆေးရုံကိုပြောင်းရွှေ့ကူတာခဲ့ပြီး၃ရက်အကြာဩဂုတ်လ19ရက်နေ့နေ့လယ်2နာရီမှာကွယ်လွန်သွားတယ်လို့စနေဖြစ်သူဒေါခင်စုစုထေးက VOA ကိုပြောပါတယ်
ဒီကနေ့မှာဆောင်းတော့လာကြတာပေါ့ဒါတော့တနင်္လာနေ့မှာအခုရောက်ရှိလိုက်တယ်ဆောင်းကြတော့တို့ထင်းနေတယ်ဘာလို့ဒီလောက်သားလို့ဆိုတော့အဖြေတော့ရတယ်လို့ပြောရမှာအခုရှိတော့ဒီရောက်ရှိရဲ့ဆိုတော့မှန်တယ်ကတော့ဒီတောက်ရှောက်တော့ကျော်ရည်တည်တယ်ကိုကသားတော့တယ်ရနေလို့မရှိတော့ဘာလို့မရှိတော့ဆိုတော့အားလုံးကလည်းကျောင်းအားလုံးကလည်းသူ့ပါအောင်ဒီလိုအများကြီးသူ့ဆောင်တော့ကျင်းလို့ပေါ့နော်ဒီရောက်လာနိုင်ရင်ငါတော့အဲ့လောက်ဒီမှာ
ကိုဖေမောင်စိန်းရဲ့ဇာပနာကိုတော့ဩဂုတ်လ23ရက်မနက်7နာရီရန်ကုန်မြို့ရေဝေးတုတ်တန်ခမ်းမတင်မှာပြုလုပ်သွားမယ်လို့စနီးဖြစ်သူက VOA ကိုပြောပါတယ်ကိုဖေမောင်စိန်းမကွယ်လွန်ကအင်းစိန်ဆေးရုံမှာတန်ကြိုးခြေချင်းနဲ့ဆေးရုံတရတာလို့လည်းဆိုပါတယ်
အဲ့ဒီကျောင်းကမှပို့တော့လေဒီရေလာဆောင်နေအမေကလာဆောင်နေခရီးဝင်တွေစတောင်းတော့တန်ကျိုးတော့ခတ်တာရတယ်နော်စတားရတယ်ဒါမျိုးနဲ့နောက်ပိုင်းတော့ဟိုဟာပုလေးတွေရောအမေကြီးတွေရောနည်းနည်းတူတောင်းနေတူသွားတော့ခါကြတော့သူ့ကိုကြည့်ထားပါလေညတော့ကတော့အဆိုင်ကြီးကိုကြည့်ပြီးလာတာများပါလေ
ဒါရိုက်တာကိုဖေမောင်စိန်ဟာကတ်တုံးဆရာကြီးဦးဖေတင်ရသားဖြစ်ပြီးရန်ကုန်ရုပ်ရှင်သင်တန်းကျောင်းကနေရုပ်ရှင်မှတ်တမ်းအများအပြားဖန်တီးရိုက်ကူးခဲ့တယ်လို့နိုင်ငံတကာဆုတွေနဲ့အများကြီးရခဲ့သူဖြစ်ပါတယ် The River Our Iyawari ဖခင်ဖြစ်သူကတ်တုံးဦးဖေတင်အကြောင်းရိုက်ကူးထားတဲ့ရည်စရာလို့တော့မထင်တဲ့စသဖြင့်ထင်ရှားတဲ့မှတ်တမ်းရုပ်ရှင်အများအပြားဖန်တီးရိုက်ကူးခဲ့တာပါမတန်ရုပ်ရှင်ဖန်တီးသူဒါရိုက်တာဖေမောင်စိန်ကွယ်လွန်တာဟာအနုပညာလောကအတွက်နှစ်နာမှုကြီးမားတယ်လို့ဆိုင်ရေးဆရာကဗျာဆရာဝေမှုသွင်းကခုလိုပြောပါတယ
်ဒီအနုပညာလောကအတွက်တော့တရားပေါက်ဆုံးရှုံးမှုပေါ့ဒီအနုပညာ industry ကနေရှိတဲ့လူတွေတယောက်ပြီးတယောက်အပြင်ထွက်မထွက်လို့ရှိရင်သူတို့ရဲ့လက်ထက်မှာကြဆုံးအခုလိုမျိုးပေါ့နော်မသေးစင်မဲနဲ့စိတ်ကူးစားခွင့်တော့တော့ဆောင်ပြပဲနဲ့အရင်ဦးကြီးဌာနရဲ့ဟိုဖိနေမှုအောင်မှာအသက်ဆုံးရှုံးသွားတယ်ဟာရမကြီးမတွေ့နိုင်အောင်ပဲဒါကဒီတိုင်းပြည်မှာရှိတဲ့အနုပညာ industry ရဲ့ကြဆုံးမှုလို့လည်းပြောလို့ရပါတယ်ချက်ောက်စီရဲ့ဒီဖိနေမှုကအနာဂတ်လူတွေဒီအတွက်လည်းလမ်းပျောက်စီတာပေါ့ဗျာကျွန်တော်တို့ကတော့အရှိတ်ရည်ကွဲရတယ်ဝန်းနေရတယ်ဟိုတူပါတဲ့အဖြစ်အပျက်တစ်ခုပါပဲအနာဂတ်လူတွေအတွက်လည်းဒါအခုပြည်ပေါင်းဆင်းရဲခြေပွင့်မှာကျွန်တော်ကတော့ဟိုအရင်နှမျောပါတယ
်ကိုဖေမောင်သိန်းဟာမြန်မာရုပ်ရှင်အပြောင်းလဲအတွက်ထိပ်ပိုင်းကဦးဆောင်ပါဝင်ခဲ့ပြီးလူငယ်ရုပ်ရှင်သမားအများအပြားကိုလမ်းပြဆက်တွဲခေါ်ဆောင်ခဲ့သူဖြစ်တယ်လို့လည်းလူဖော်ကန်ဖက်တွေကပြောပါတယ်